မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးယာရုကဖယ်ရှားခံခဲ့ရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဥဝင်းမြင့်တို့ကိုအာဂတိလိုက်စားမှုဆွဲချက်အသင့်နဲ့အာဏာပိုင်တွေကရေးယူလိုက်ကြောင်းနိုင်ငံပိုင်သတင်းစာတွေကဖော်ပြပါတယ်။နိုင်ငံတော်ပိုင်ရဟယင်ဝဲယူအသုံးပြုရမှာလုံထုံးလုံနည်းနဲ့မညီဘဲတိုင်းပြည်ဗန္ဓာထိခိုက်စေတဲ့ဆိုတဲ့ဆွဆွဲချက်နဲ့အာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55အရနေပြည်တော်မှာအင်္ဂါနေ့ကပဲတိုင်ကြားထားကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဖေဗူလာ1ရက်နေ့စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းယာရုကဖယ်ရှားခံခဲ့ရတဲ့အရသာအစိုးရထိတ်တန့်ကောင်းဆောင်တဲ့အပါအဝင်ဖန်စီထားသူတွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကတိုက်တွန်းနေချိန်မှာပဲအာဏာပိုင်တွေကနောက်ထပ်ဆွဲချက်အသစ်နဲ့ရေးယူဖို့စီစဉ်ခဲ့တာလည်းဖြစ်ပါတယ်။အခုနောက်ဆုံးဆွဲချက်အတွက်တရားရုံးကအပြစ်ရှိတယ်ဆိုတဲ့ဆုံးဖြတ်ခဲ့ရင်တော့အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်15နှစ်အထိကျခံရနိုင်ပါတယ်။